မင်္ဂလာညနေခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2020ပြည့်နှစ်ဖေဖော်ဝါရီလ10ရက်စနေညနေခင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19 နဲ့ 25 တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်။စနေညနေခင်းအတွက်အစီအစဉ်မှုကကျမစုမော်ပါရှင
်မင်္ဂလာညနေခင်းပါရှင်ဒီကနေ့ညနေခင်းသတင်းတွေကိုတော့ကိုရနိုင်နဲ့ကျမအနောင်လာတို့ပြောပြမှာပါကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်အမေရိကန်နိုင်ငံသားတို့ယောဂစတင်ပြန်လာရာဝူဟန်မြို့မှာသေဆုံးသွားတယ်လို့တရုတ်နိုင်ငံဘီဂျင်းမြို့ကအမေရိကန်တန်ရုံးကဒီကနေ့အတည်ပြုပြောဆိုပါတယ်ကိုရိုနာဗိုင်းရပ်စ်အကြောင်းသတိပေးပြောဆိုခဲ့တာကြောင့်အပြစ်ပေးခံခဲ့ရတဲ့ဆရာဝန်ဒေါက်တာလီဝင်းလင်းသေဆုံးခဲ့ရတဲ့အပေါ်တရုတ်နိုင်ငံမှာတော့စိတ်ဆိုးဒေါသထွက်နေကြပါတယ်ဒီလိုသတင်းတွေကြားမှာပါမဆုမ
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောရရှင်နေနားဆင်ရမှာကတော့ WHO ကနေအရေးပေါ်အခြေအနေကြေညာထားရတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်အမေရိကန်ပြည်ထောင်စုနယူးဂျာဆီပြည်နယ်မှာတော့ဒီအပျော်စီးသင်္ဘောကြီးကနေလူ၄ယောက်ဟာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့ဆိုတဲ့တန်တရားနဲ့သင်္ဘောပေါ်ကနေခေါ်ထုတ်နေပါတယ်ဒီလိုမျိုးဗိုင်းရပ်စ်မကူးစက်ရအောင်လဲနိုင်ငံတကာမှာရောက်နေတဲ့အစိုးရတွေဘက်ကတာဝန်ယူပြီးတော့မှဒီကာကွယ်စောင့်ရှောက်ပေးနေပါတယ်စင်ကာပူနိုင်ငံမှာတော့ဘလို့အခြေအနေရှိပါသလဲ
အခြေအနေတပင်းကြီးသူတို့တရင်တွေထုတ်ပြန်ပေးနေတယ်နောက်ပြီးတော့သူတို့ဒီစောင့်ကြည့်ရေးအဖွဲ့တွေလည်းပုံမှန်အတိုင်းပဲတရင်တွေထုတ်ပြန်နေတာကိုတွေ့ရပါတယ်
စင်ကာပူနိုင်ငံအပါအဝင်နိုင်ငံတကာမှာရောက်နေတဲ့မြန်မာနိုင်ငံသားတွေကဒီဗိုင်းရပ်စ်ရောဂါနဲ့ပတ်သက်ပြီးတော့ဘလို့မျိုးစနစ်တကျကာကွယ်နေကြပါသလဲဆိုတဲ့သတင်းမကြခင်နားဆင်ရပါမယ်။ရခိုင်ပြည်နယ်မှာတော့မြန်မာစစ်တပ်နဲ့ရခိုင်တပ်တို့ကြားတိုက်ပွဲတွေဖြစ်နေတဲ့အခြေအနေကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်။အခုအရင်ဆုံးကတော့စနေညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်အမေရိကန်နိုင်ငံသားတို့ယောဂါစတင်ပြန်လာရာဝူဟန်မြို့မှာသေဆုံးသွားတယ်လို့တရုတ်နိုင်ငံဘီဂျင်းမြို့ကအမေရိကန်တန်ရုံးကဒီကနေ့အတည်ပြုပြောဆိုပါတယ်။အသက်60အရွယ်ရှိပြီဖြစ်တဲ့အဲ့ဒီအမေရိကန်နိုင်ငံသားဟာဖေဖော်ဝါရီလ6ရက်နေ့မှာသေဆုံးသွားတာပါ။ဂျပန်နိုင်ငံကလူတစ်ယောက်ကလည်းနမိုနီယာအဆုတ်ရောင်ယောဂါနဲ့ဝူဟန်မြို့မှာသေဆုံးခဲ့တာကြောင့်ကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်ပုံရတယ်လို့ပြောဆိုပေမဲ့အတည်ပြုနိုင်ခြင်းတော့မရှိပါဘူး။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတဲ့တရုတ်နဲ့တခြားနိုင်ငံတွေအတွက်ယောဂါကာကွယ်တားဆီးရေးအတွက်အမေရိကန်ပြည်ထောင်စုကဒေါ်လာတန်းတရာအကူအညီတွေပေးအပ်ခဲ့ပါတယ်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ924ဦးနဲ့နိုင်ငံနဲ့ဒေသပေါင်း28ခုမှာတော့ယောဂါကူးစက်ခံရသူ3000ခွဲလောက်ရှိသွားပါပြီ။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ဖွန်ပြောကတော့အမေရိကန်ပြည်ထောင်စုကအခုလိုဒေါ်လာတန်းတရာကူညီထောက်ပံ့တာဟာယောဂါကူးစက်ပြန့်ပွားရေးမှာအမေရိကန်အနေနဲ့အလေးအနက်ထားပြီးတော့ဦးဆောင်လုပ်ကိုင်နေတာကိုပြသတဲ့အလို့ရဖြစ်တယ်လို့တောက်ကြာနေကပြောဆိုသွားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအကြောင်းဆက်ပြီးတော့သတိပေးခဲ့တဲ့တရုတ်ဆရာဝန်သေဆုံးခဲ့တဲ့ကိစ္စနဲ့ပတ်သက်လို့လည်းပြည်တွင်းကဝေဖန်မှုတွေနဲ့အကြီးကျယ်ရင်ဆိုင်နေရတဲ့တရုတ်သမ္မတရှီကျင်းပင်ရဲ့ယောဂါတိုက်ဖျက်ရေးအားထုတ်လုပ်ကိုင်မှုတွေကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတောက်ကြာနေမှာတယ်လီဖုန်းဆက်ပြီးတော့ချီးကျူးပြောဆိုခဲ့တာပါ။ကိုရိုနာယောဂါကူးစက်ပြန့်နှံ့မှုအပေါ်တရုတ်နိုင်ငံနဲ့သမ္မတရှီရဲ့တုံ့ပြန်ဆောင်ရွက်မှုတွေဟာခိုင်မာအားကောင်းပြီးတော့အပြည့်အဝအယုံဆိုင်လှုပ်ဆောင်နေတာဖြစ်တဲ့အတွက်တိတ်ကိုအောင်မြင်တဲ့လုပ်ငန်းတွေဖြစ်လာပါလိမ့်မယ်လို့လည်းသမ္မတထရမ့်က Twitter ဆက်မျက်နှာမှာရေးသားခဲ့ပါတယ်။
ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါနဲ့ပတ်သက်ပြီးစတင်ပြောကြားခဲ့လို့ပြီးခဲ့တဲ့လကတရုတ်ရဲတပ်ဖွဲ့ကဖမ်းဆီးခံရတဲ့တရုတ်ဆရာဝန်တည်ဆုံးသွားတဲ့အပေါ်မှာဟောင်ကောင်ပြည်သူတွေကြားမှာလည်းအကြီးအကျယ်ဒေါသထွက်ပြီးတော့ဝန်းနေနေကြပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကြောင့်အခုဆိုရင်ကမ္ဘာတစ်ဝန်းတည်ဆုံးသူအရေအတွက်ဟာ920ကျော်ရှိသွားခဲ့ပြီးတော့ဒီရောဂါနဲ့ပတ်သက်ပြီးတရုတ်ဆိုရဘက်ကဖုံးဖိထားတယ်လို့ဟောင်ကောင်ပြည်သူတွေကပြစ်တင်လိုက်ပါတယ်။အသက်34နှစ်အရွယ်ဒေါက်တာလီဝန်လျန်းဟာတရုတ်နိုင်ငံအလဲပိုင်းကဝမ်ဘိုဆေးုံမှာအလုပ်လုပ်နေတာဖြစ်ပြီးတော့တောက်ကြနေအစောပိုင်းကဒီကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါနဲ့ကွယ်လွန်သွားခဲ့တာဖြစ်တယ်လို့ဝမ်ဆေးရုံကသူတို့ရဲ့လူမှုကွန်ရက်ကနေချိန်ညားပါတယ်။ဝမ်မြို့ကဈေးတစ်ခုမှာ SARS ရောဂါနဲ့အလားတန်တူတဲ့အဖျားရောဂါပိုးရှိသူ9ဦးကိုတွေ့ရှိထားပြီးတော့အဲ့ဒီလူတွေကိုဆေးရုံမှာတီးကြခွဲထုတ်ပြီးကုသနေတဲ့အကြောင်းကိုဒေါက်တာလီကသူ့ရဲ့ဒီဆေးကြောင်းကအကြောင်းသားဟောင်းတွေကို WeChat ကနေပြီးခဲ့တဲ့ဒီဇင်ဘာလမှာစတင်ပြောကြားခဲ့တာပါ။ဒီကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကြီးကြောင့်တရုတ်နိုင်ငံတစ်ခုတည်းမှာတဲ့လူပေါင်း 3,000 ကျော်ယောဂကူးစက်ခံထားပါရယ်ဒေါက်တာလီဟာယောဂကူးစက်မှုကိုစတင်သတိပေးခဲ့ပေမဲ့သူကိုယ်တည်းမှာဖြန့်ချီတယ်ဆိုပြီးတရုတ်ရဲ့တပ်ဖွဲ့ကဇန်နဝါရီ3ရက်နေ့ကဖမ်းဆီးခဲ့ပြီးတော့သူကိုလည်းဥရချိုးဖောက်ပြီးတော့အများပြည်သူမငြိမ်မသက်ဖြစ်အောင်လုပ်တယ်ဆိုပြီးတော့အတင်းကျပ်ဝန်ခံလက်မှတ်ရေးထိုးခိုင်းခဲ့တယ်လို့ဆိုပါရယ်ခင်ဗျာ
ကိုရိုနာဗိုင်းရပ်စ်အကြောင်းသတိပေးပြောဆိုခဲ့တာကြောင့်အပြစ်ပေးခံရတဲ့ဆရာဝန်ဒေါက်တာလီဝင်းလင်းတည်ဆုံခဲ့တဲ့အပေါ်တရုတ်နိုင်ငံမှာစိတ်ဆူသောတာထွက်နေကြတာပါတရုတ်ကနိုင်ငံကစားဆောင်တွေမှာတော့ဒေါက်တာလီကိုတရေကောင်းလို့ခေါ်နေကြတယ်လို့တရုတ်အစိုးရကလည်းယောဂါကူးစက်မှုကိုဖုံးကွယ်ဖို့ကြိုးစားတယ်ဆိုပြီးတော့ဆွဆွဲရေးသားထားတာပါတရုတ်ရဲ့ Twitter လို့ပြောလို့ရမယ့် Weibo လူမှုကွန်ရက်ဆက်မျက်နှာမှာတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရခြင်းနဲ့ I want freedom of speech ဆိုတဲ့ရေးသားချက်ကိုတာဝန်ရှိသူတွေဖြုံးမချခင်လူနသားနီးပါးဖတ်ရှုခဲ့တာပါWeibo ပေါ်ကနောက်ထပ်ရေးသားချက်တစ်ခုဖြစ်တဲ့သွားပေအောင်တော့လီဝေလင်းလို့အတိတ်ပဲရတဲ့ Farewell လီဝေလင်းဆိုတဲ့ရေးသားချက်ကိုတော့ကြီးစုလူအတော်များတဲ့အတွက်နံပါတ်17ရက်အထိကိုရောက်ရှိခဲ့တာပါတရုတ်အစိုးရတာဝန်ရှိသူတွေကိုလည်းလူလိန်လူညာတွေအဖြစ်လဲလူမှုကွန်ရက်တွေမှာရေးသားနေကြသလိုကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြီးအဆုံးသတ်သွားချိန်ရောက်ရင်တော့အစိုးရဘက်မှအပြောင်းအလဲတွေဖြစ်လာဖို့လဲတရုတ်နိုင်ငံသားတွေမျှော်လင့်နေတာကိုသူတို့ရဲ့ရေးသားချက်တွေမှာတွေ့ရပါတယ်လူမှုကွန်ရက်တွေမှာရေးပန်းအစားဆုံးကတော့ဒေါက်တာလီကိုဂုဏ်ပြုရေးဆွဲထားတဲ့နှကောင်းစည်းနဲ့ဒေါက်တာလီရဲ့မျက်နှာပုံခဲပကြီးဖြစ်ပြီးနောက်တစ်ပုံကတော့ယောဂါဘုအကြောင်းဒီဇင်ဘာလမှာတည်တည်ပေးခဲ့တဲ့ဒေါက်တာလီကိုအစိုးရကနှုတ်ပိတ်ခဲ့တာကိုမိမောင်းထုတ်ပြတဲ့အနေနဲ့နှကောင်းစည်းနေရာမှာတန်ဆူကြိုးတွေတုံပြီးတော့ရေးဆွဲထားတဲ့ပုံဖြစ်ပါတယ
်ဂျပန်နိုင်ငံယိုကိုဟာမာစိကမှာတီးကြခွဲပြီးစိုက်ကတ်ထားတဲ့ပျော်စီးသမောကြီးပေါ်ကခီးတယ်တွေအနေနဲ့မြုံနိုင်လောက်ဆရာစိတ်ဖိစီးမှုတွေစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရမယ်ဆိုတာကိုသူ့အနေနဲ့နားလည်လက်ခံတယ်လို့ Princess Cruises ဒီအပျော်စီးသမောကုမ္ပဏီရဲ့ဒုတိယအမှုဆောင်ဥက္ကဋ္ဌကပြောလိုက်ပါတယ်ဒုတိယအမှုဆောင်ဥက္ကဋ္ဌရိုက်ကာလူအိုရီဟာသူ့ကုမ္ပဏီရုံးချုပ်ရှိရာကယ်လီဖိုးနီးယားပြည်နယ်စင်တာကလာရီတာကနေဗီဒီယိုနဲ့ပြောခဲ့တာဖြစ်ပြီးတော့သူတို့ရဲ့ Twitter ဆောင်မျက်နှာကနေတောက်ချာနေမှာဖော်ပြထားတာပါဒီသင်းမောမှာခီးတဲ့3,800ပါဝင်ပြီးတော့အဲ့ဒီခီးတဲ့တွေတဲကဟောင်ကောင်ကိုဆင်းတဲ့တရားမှာကိုရိုနာဗိုင်းရပ်စ်ပိုးတွေ့တာကြောင့်သူတို့အားလုံးကိုတိတက်ခွဲထားလိုက်တာဖြစ်ပါတယ်ဒီမောမှာပါတဲ့ခီးတဲ့တွေထဲမှာနောက်ထပ်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံထားတဲ့သူ3ကိုထပ်မံတွေ့ရှိခဲ့ပြီးတော့စုစုပေါင်း64ယောက်ရှိသွားပြီဖြစ်တယ်လို့ဂျပန်ကျန်းမာရေးဝန်ကြီးဌာနကဒီကနေ့ပြောပါတယ်။ဂျပန်ကျန်းမာရေးဝန်ကြီးဌာနကတော့နောက်ထပ်ကျန်းမာရေးဝန်ထမ်းတွေကိုဆေးလွှတ်ထားပြီးတော့သူတို့အနေနဲ့ဂျပန်အစိုးရကျန်းမာရေးဝန်ကြီးဌာနတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့လည်းဒီကုမ္ပဏီဘက်ကပြောပါတယ်။ဒီမောဟာဂျပန်ဒေသစံတော်ချိန်9နိုင်မှာပုံမှန်ရေကြောင်းလုပ်ငန်းစဉ်တွေကိုလုပ်ဖို့အတွက်ယိုကိုဟာမာစိတ်ကန်းကနေထွက်ခွာသွားပြီလို့လည်းဒီကုမ္ပဏီရဲ့ညင်ညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
။ Viewer American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညာလိုင်းဒိုမီတာ19 kHz 15563ညာနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါလိမ့်ရှင
်။ VOA မြန်မာပိုင်းရဲ့စနေနေ့ညနေခင်းထိပ်တန်းရောက်သတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်။အမေရိကန်သမ္မတဖြစ်ရေးကြိုးပမ်းနေကြတဲ့ဒီမိုကရက်ကိုယ်စားလှယ်လောင်းတွေကြမှာတော့အထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်နဲ့အင်ဒီယားနာပြည်နယ်ဆောက်သ်ဘန်မြို့တော်ဝန်ဟောင်းပီတ်ဘူဒါဂျက်တို့သူမသားကိုမသားဖြစ်နေကြပါတယ်။ New Hampshire ပြည်နယ် Manchester မြို့မှာမနေ့တောက်ကြနေကလုပ်တဲ့စကားစစ်ထုတ်ပွဲမှာတော့သမ္မတဒေါ်နယ်ထရမ့်ကိုအနိုင်ရရေးအတွက်ဒီမိုကရက်ပါတီအနေနဲ့ဘယ်လန်းချောင်းကနေလှုပ်ကိုင်းတင်တယ်လဲဆိုတဲ့အပေါ်မှာသဘောထားကွဲပြားခဲ့ကြတာပါ။မျက်နှာသစ်ဖြစ်တဲ့အသက် 38 နှစ်အရွယ်ဘူဒါဂျက်ကတော့သူ့မှာနိုင်ငံရေးအတွေ့အကြုံအားနည်းတဲ့အပေါ်ကကွဲပြောဆိုသွားသလိုအတိတ်ကနိုင်ငံရေးကိုအတိတ်မှာပဲထားခဲ့ပြီးတော့တိတ်နောက်မကျခင်အပြောင်းလဲတွေလုပ်ဖို့လိုပြီးဆိုပြီးတော့ပြောဆိုစည်းရုံးသွားပါတယ်။အသက် 88 နှစ်အရွယ်လက်ဝဲဝါဒီမစ္စတာဆန်နက်စ်ကတော့သူ့အသက်တစ်ဝက်လောက်သာရှိတဲ့အလယ်အလတ်ဝါဒီဘူဒါဂျက်ကို Wall Street ကစီးပွားရေးလုပ်ငန်းကဏ္ဍအတွက်သာတင့်တော်သူဖြစ်တဲ့ဆိုပြီးတော့ဝေဖန်ပြောဆိုသွားတာပါ။ဒီသတင်းမှာအစောပိုင်းက Iowa ပြည်နယ်မှာကျင်းပခဲ့တဲ့ Democrat Party ရင်းသမ္မတလောင်းအကြိုရွေးချယ်ပွဲမှာတော့ဘူဒါဂျက်နဲ့ဆန်နက်စ်တို့မဲရလာအထက်သူနေပါရခဲ့ကြတာပါ။မနေ့ညက New Hampshire မှာကျင်းပတဲ့စကားစစ်ထုတ်ပွဲမှာလည်းကိုယ်စားလှယ်လောင်းတွေကြအကျိတ်နဲ့ရှင်ပြိုင်ခဲ့ကြတာဖြစ်ပါတယ်။
အမေရိကန်သမ္မတထရမ့်ပေါ်အရေးယူပြစ်ပေးဖို့အတွက်ကြားနာဆစ်ဆဲမှုတွေမှာထွက်ဆိုခဲ့တဲ့အမေရိကန်အစိုးရတာဝန်ရှိသူနှစ်ယောက်ကိုသမ္မတထရမ့်ကတောက်ချာနေမှာယာတုကနေထုတ်ပယ်လိုက်ပါတယ်။အထက်လွှတ်တော်ကသမ္မတထရမ့်ကိုအပြစ်မရှိကြောင်းတည်တည်လွတ်ပေးလိုက်ပြီးနေ့ရက်ချာမှာသမ္မတထရမ့်ကအခုလိုလှုပ်လိုက်တာဖြစ်ပါတယ်။ပထမထုတ်ပယ်ခံရတဲ့သူကတော့မြို့သားလုံခြုံရေးကိစ္စရပ်တွေမှာကြံပေးတူဖြစ်တဲ့ဒုတိယဗိုလ်မှူးကြီး Alexander Vindman ဖြစ်ပါတယ်။ Vindman ကိုတောက်ချာနေကအင်ဂျီရောကနေထွက်သွားဖို့ပြောကြားလိုက်ပြီးတော့အဆောင်ချက်တွေနဲ့အပြင်ကိုပို့ဆောင်ခဲ့ကြောင်းအခုလိုထုတ်ပယ်ခံရတာဟာအမှန်တရားကိုပြောတဲ့အတွက်လက်တုံပြန်ခံရတာဖြစ်တယ်လို့ Vindman ရဲ့ရှေ့နေကပြောပါတယ်။ဒါပြင် Vindman ရဲ့အမွန်ကြီးကိုတော်ဆက်သူ Yakani Vindman ကိုလည်းအင်ဂျီရောရှေ့နေဖြစ်ကနေနှုတ်ထွက်ပြီးပို့တောက်ချာနေမှာပြောကြားခဲ့ပြီးတော့သူတို့နှစ်ယောက်စလုံးကို American စစ်ဖက်ကိုပြန်ပြီးတော့တာဝန်ပေးလိုက်တယ်လို့ American စစ်တပ်ကပြောပါတယ်ဒုတိယထုတ်ခံရတဲ့တယောက်ကတော့ဥရောပသမဂ္ဂဆိုင်ရာအမေရိကန်သံမတ် Gordon Sondland ဖြစ်ပါတယ်။သူကတော့ဥရောပသမဂ္ဂဆိုင်ရာအမေရိကန်သံမတ်တာဝန်ကနေချက်ချင်းရုပ်သိမ်းပြီးတော့ပြန်ခေါ်လိုက်ကြောင်း Gordon Sondland ကချင်းညာချက် ထုတ်ခဲ့ပါတယ်။ဗင်မန်ကိုအခုလိုထုတ်ဖယ်လိုက်တာဟာသမ္မတထရမ့်ဘက်ကပြောင်ပြောင်တင်းတင်းလက်တုံ့ပြန်လိုက်တာဖြစ်ပြီးတော့သမ္မတထရမ့်ဟာအမှန်တရားကိုကြောက်ရွံ့တယ်ဆိုတာကိုပြသလိုက်တာဖြစ်တယ်လို့လည်းအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကဝေဖန်လိုက်ပါတယ်ခင်ဗျာ။
ကာကစ္စတန်နိုင်ငံကမြို့တစ်ခုမှာအကြမ်းဖက်တိုက်ခိုက်မှုကြောင့်လူရှိဦးထက်မနည်းသေဆုံးပြီးတော့40ကျော်ထဏ်ရာရသွားတယ်လို့ကာကစ္စတန်ပြည်ထောင်စုဝန်ကြီးကဒီကနေ့ပြောပါရယ်ဒီဖြစ်ရကြောင့်အင်ချေ30ထက်မနည်းလဲမိရှုခံခဲ့ရတာပါမာဆန်ချီမြို့ကလမ်းတွေပေါ်မှာလူ300လောက်ခက်ရန်ဖြစ်ပွားကြတဲ့နေရာမှာစနက်တွေပြစ်ပြီးတော့ခဲတွေနဲ့ပါပစ်ပေါက်ခဲ့ကြတယ်လို့သတင်းစာရှင်းလင်းပွဲမှာဝန်ကြီးအလန်တန်ဂမ်ဘိုင်ယက်ကပြောဆိုသွားတာပါခက်ရန်ဖြစ်ပွားရတဲ့အကြောင်းရင်းကတော့ဝန်ကြီးကပြောဆိုမသွားပေမဲ့ဒေသခံတွေကတော့လူမျိုးရေးကြောင့်စဖြစ်သွားတာဆိုပြီးလူမှုကွန်ရက်တွေမှာရေးသားနေကြပါတယ်ကာကစ္စတန်နိုင်ငံနဲ့နယ်စပ်မန်ဆာချီမှာတော့တရုတ်နယ်ဖွားအစ္စလမ်ဘာသာဝင်ဒူဂန်လူမျိုးစုတွေအများစုနေထိုင်တာလည်းဖြစ်ပါတယ်။ဒီဖြစ်ရနဲ့ပတ်သက်ပြီးတော့လူ49ဦးကိုဖမ်းဆီးထားတယ်လို့လည်းအစိုးရတာဝန်ရှိသူတွေကပြောပါတယ်
။တောင်အာဖရိကနိုင်ငံမှာကျင်းပတဲ့တင်းနစ်ပြိုင်ပွဲကတော့ကမ္ဘာမှာပရိသတ်အများဆုံးကြီးတဲ့တင်းနစ်ပွဲဖြစ်တဲ့စံချိန်တင်ခဲ့ပါတယ်။ဒီပွဲကိုတော့ကမ္ဘာကျော်တင်းနစ်ကစားသမားနှစ်ယောက်ဖြစ်တဲ့ရောဂျာဖက်ဒရယ်နဲ့ရာဖဲလ်နဒါလ်တို့ကစားခဲ့ကြတာဖြစ်ပါတယ်။ဒီပွဲကိုတောင်အာဖရိကနိုင်ငံကိပ်တောင်မြို့ကရက်ဘီကစားကွင်းကြီးမှာကစားခဲ့တာဖြစ်ပြီးတော့ပရိသတ်9,954ယောက်လာရောက်ကြီးရှုခဲ့ပြီးတော့တင်းနစ်ပြိုင်ပွဲတွေမှာတော့ပရိသတ်အများဆုံးကြီးတဲ့ပွဲဖြစ်စံချိန်တင်ခဲ့တာပါ။ဒီပွဲမှာဖက်ဒရယ်ကနဒါလ်ကို6-4, 6-6, 6-3နဲ့နိုင်သွားပါတယ်။သူတို့နှစ်ယောက်တွဲကစားခဲ့မှာတော့ဖက်ဒရယ်ကဒီဘီလ်ဂိတ်နဲ့တွဲပြီးတော့ကစားခဲ့ပြီးတော့နဒါလ်ကတော့ဒီကေဗင်နိုဝါနဲ့တွဲပြီးတော့ကစားခဲ့တာဖြစ်ပါတယ်ခင်ဗျာ
စနေနေ့နေ့ကင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာ bamis@voanews.com မှာအချိန်နဲ့တပြိုင်နီနားဆင်နိုင်တယ်လို့ VOA ရဲ့ Facebook ကိုရက်မှာလည်းတပြိုင်နက်တည်းနားဆင်နိုင်ပါတယ်ရှင်။အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလှော်တွေကိုတင်ဆက်ပေးကြပါမယ်။ American ပြည်တော်စု New Jersey ပြည်နယ် New York စိတ်ကမ်းမှာစိုက်ထားတဲ့ Royal Caribbean အပျော်စီသင်္ဘောကြီးပေါ်ကလူ၄ယောက်ဟာ coronavirus ပိုးကူးစက်နိုင်နေဆိုတဲ့တန်ရရနဲ့တင်မောပေါ်ကနေခေါ်ထုတ်လိုက်ပါတယ်ဂျပန်ကမ်းလွန်ကနောက်ထပ်တင်မောကြီးတစ်စင်းပေါ်မှာတော့တီးခြားခွဲထားတဲ့အမေရိကန်နိုင်ငံသား17ယောက်မှာလည်းဗိုင်းရပ်စ်ပိုးကူးစက်ထားတာစစ်ဆေးတွေ့ရှိခဲ့ပါတယ်ဒီတော့အတွင်းမှာပဲဗိုင်းရပ်စ်ပိုးကူးစက်တာကိုစပြီးတော့ဖွင့်ချခဲ့တဲ့တရုတ်ဆရာဝန်ဟာလည်းဒီဗိုင်းရပ်စ်ပိုးကူးစက်ခံရလို့ကွယ်လွန်သွားပြီဖြစ်ပါတယ်တကမ္ဘာလုံးမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံထားရသူပေါင်းက3,000ကျော်နီးပါးရှိနေပြီးတော့အခုနောက်ဆုံးအမေရိကန်နိုင်ငံသား2ဦးနဲ့ဂျပန်နိုင်ငံသား2ဦးအပါအဝင်ကမ္ဘာတဝန်းမှာသေဆုံးသူပေါင်းက920ကျော်ရှိသွားပြီဖြစ်ပါတယ်။မာရီယာမာဒီယာလိုရဲ့သတင်းလွှာကိုကိုကျော်ကျော်သိမ်းပြပြပေးပါရှင်
။ Royal Caribbean သင်္ဘောပေါ်မှာရှိတဲ့လူတွေထဲက2ယောက်ဟာမကြသေးခင်ကပဲတရုတ်နိုင်ငံကိုခရီးသွားခဲ့ပြီးအသက်ရှူလမ်းကြောင်းဆိုင်ရာယောဂါလက္ခဏာတွေပြခဲ့တယ်လို့ American ယောဂါဘိုးထိန်းချုပ်ကာကွယ်ရေးဌာန CDC ကပြောပါတယ်။နောက်2ဦးကတော့မိသားစုဝင်တွေဖြစ်တာကြောင့်ကြိုတင်ကာကွယ်တဲ့အနေနဲ့သင်္ဘောပေါ်ကနေခေါ်ထုတ်လိုက်တာပါ။ Coronavirus ပိုးကူးစက်နိုင်တဲ့ Android အဆင့်ဟာခီးတွေဘယ်ကိုသွားခဲ့လဲဆိုတဲ့အပေါ်မူတည်တယ်လို့ CDC ညွှန်ကြားရေးမှူး Robert Redfield ကပြောပါတယ
် It's complicated because these cruise ships you really dependent on the
ဒီသင်္ဘောကြီးတွေနဲ့ပတ်သက်တဲ့ကိစ္စကရှုပ်ထွေးပါတယ်မူရင်းဘယ်နေရာကလာတယ်ဆိုတဲ့အပေါ်မှာပဲတကယ့်ကိုမူတည်စဉ်းစားရတာပါ
ဂျပန်ကမ်းလွန်မှာကြောက်ချရထားတဲ့နောက်သင်္ဘောကြီးတစ်စင်းပေါ်ကလူပေါင်း3,900ကိုလည်းသူတို့အခန်းတွေထဲမှာပဲခွဲထားပြီး virus ပိုးကူးစက်ထားသူအရေအတွက်ကတိုးလာနေပါတယ်ကေခိုတာဟာအဲ့ဒီသင်္ဘောကြီးပေါ်ကခရီးတဲ့တူပါ
We're certainly prepared to do the 14 days if
တလေရကြတိကျခွဲပြီးနေတာကအနေကင်းမဲ့ဆိုရင်အဲ့လိုလုပ်ဖို့ကျွန်တော်တို့တရားပေါက်ပြင်ဆင်ထားပါတယ်ဒါပေမဲ့အကြောင်းမလာတာကဒီသင်္ဘောပေါ်မှာအဲ့လောက်ကြာကြာနေဖို့တောင်အနေကင်းတယ်လို့ကျွန်တော်မထင်ပါဘူ
း virus ပိုးကူးစက်ထားတယ်ဆိုတာစမ်းသပ်အတည်ပြုထားသူသင်္ဘောပေါ်မှာ62ယောက်ရှိတယ်လို့ဂျပန်တာဝန်ရှိသူတွေကပြောပါတယ်ဒီတော့တွင်မှာပဲဝူဟန်မှာရှိတဲ့အမေရိကန်တွေကိုဆက်ပြီးခေါ်ထုတ်နေပါတယ်ခုချိန်ဒီဆိုရင်အမေရိကန်နိုင်ငံသားစုစုပေါင်းအယောက်800ကိုဝူဟန်ကနေလေယာဉ်မြန်တွေနဲ့ခေါ်ထုတ်ထားပြီးပါပြီ။အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးစတီဖန်ဘိုင်ဂွန်ကဒီအခြေအနေနဲ့ပတ်သက်လို့ရှင်းပြပါဗျ
။ The first charter flight departed Wuhan on January 28th. Two subsequent flights. ပထမဆုံးထူးလေ
ဟာဝူဟန်ကနေဇန်နဝါရီလ28ရက်နေ့ကနေထွက်ခဲ့ပြီးဖေဖော်ဝါရီလ9ရက်နေ့နဲ့6ရက်နေ့တွေမှာနောက်ထပ်ထူးလေ20ဝူဟန်ကနေထွက်ပါတယ်
။အမေရိကန်နိုင်ငံခြားရေးဌာနကတရုတ်နိုင်ငံအတွက်အကူအညီပစ္စည်း78တန်ကိုပေးပို့ခဲ့ပြီးနောက်ထပ်ကူညီဖို့လည်းအဆင်သင့်ပါပဲလို့ဒုဝန်ကြီးဘိုင်ကွန်ကပြောပါတယ
် Today I'm pleased to announce the United States government is prepared to spend up
to $100 million. Novel coronavirus ပိုးကိုထိန်းချုပ်တိုက်ဖျက်ရေးဗိုင်းရပ်စ်ပိုးအနေနဲ့ကြောက်ရွံ့နေတဲ့တရုတ်တခြားနိုင်ငံတွေအပြင်ကမ္ဘာ့ကျန်းမာရေးဖွဲ့တို့ကိုကူညီရေးရမငွေဒေါ်လာတန်းတရာအထိသုံးစွဲဖို့အမေရိကန်ပြည်ထောင်စုကအသိပြင်ထားတယ်ဆိုတာဒီကနေ့ကျွန်တော်ဝမ်းမြောက်စွာကြီးညာပါတယ
်။ဝူဟန်မှာဗိုင်းရပ်စ်ပိုးသစ်ပြန့်နှံ့နေနိုင်ခြင်းရှိတယ်ဆိုတာကိုပြီးခဲ့တဲ့နှစ်ဒီဇင်ဘာလအစောပိုင်းကတည်းကသတိပေးဖွင့်ချခဲ့တဲ့တရုတ်နိုင်ငံသားဆရာဝန်ဒေါက်တာလီဝန်လျန်းကွယ်လွန်သွားတဲ့ပေါ်ဟောင်ကောင်မှာလူလူစုကဝန်ထမ်းချင်းအထိတ်အမှတ်ဖြစ်စုဝေးခဲ့ကြပါတယ်။အသက်34နှစ်အရွယ်မျက်စိအထူးကုဆရာဝန်ဒေါက်တာလီဟာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရပြီးတဲ့နောက်ဝူဟန်ဘိုဆေးရုံမှာပေါက်ကြာနေကကွယ်လွန်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကိုကျော်ကျော်သိန်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တဆက်သေးပါပဲဒီကိုရိုနာဗိုင်းရပ်စ်မကူးစက်ရအောင်လို့နိုင်ငံတကာရောက်မြန်မာနိုင်ငံသားတွေရဲ့ကြိုတင်ကာကွယ်မှုအခြေအနေသတင်းကိုတင်ပြပေးကြပါမယ်။တရုတ်နိုင်ငံဝူဟန်ကနေစတင်ကူးစက်ပြန့်နှံ့ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူပေါင်းကအခုဆိုရင်900ကျော်ပြီးတော့ကမ္ဘာတဝက်နိုင်ငံအသီးသီးမှာတော့ကူးစက်ပြန့်ပွားသူပေါင်း3000ခွဲကျော်သွားပြီဖြစ်ပါတယ်။ဒီလိုဆိုရင်ဇာအနေထားကြောင့် WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကကမ္ဘာလုံးဆိုင်ရာရေးပေါ်ကျန်းမာရေးအခြေအနေကြေညာထားရတဲ့ဒီကိုရိုနာဗိုင်းရပ်စ်မကူးစက်ရအောင်လို့သက်ဆိုင်ရာနိုင်ငံတွေကကျန်းမာရေးပညာပေးမှုတွေနဲ့ကာကွယ်မှုတွေစနစ်တကျလှုပ်ဆောင်နေတယ်လို့ပြည်ပနိုင်ငံတွေမှာနေထိုင်နေတဲ့မြန်မာနိုင်ငံသားတွေဟာလည်းဒီဗိုင်းရပ်စ်မကူးစက်ရအောင်လို့ကြိုတင်ကာကွယ်နေကြပါတယ်။နိုင်ငံတကာမှာရောက်နေတဲ့မြန်မာနိုင်ငံသားတချို့ကိုဆက်သွယ်မေးမြန်းပြီးစုစည်းတင်ပြထားတာနားဆင်ပါရှင်။WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကမ္ဘာလုံးဆိုင်ရာအရေးပေါ်အခြေအနေကြေညာထားရတဲ့တရုတ်နိုင်ငံဝူဟန်ကစတင်ကူးစက်ပြန့်နှံ့ခဲ့တဲ့ဒီကိုရိုနာဗိုင်းရပ်စ်ကြောင့်ဒီသတင်းပတ်တွင်မှာကိုသေဆုံးသူပေါင်းက924ယောက်ထိဖြစ်သွားပြီးကမ္ဘာတဝက်နိုင်ငံအသီးသီးမှာတော့ကူးစက်ပြန့်ပွားသူပေါင်းက3450ကျော်သွားပြီဖြစ်ပါတယ်။တရုတ်နိုင်ငံသားတွေလည်းပတ်မှုများတဲ့အာရှနိုင်ငံတွေအပါအဝင်ဥရောပအမေရိကန်ပြည်ထောင်စုနဲ့ကမ္ဘာတဝက်ကူးစက်မှုတွေရှိလာလို့နိုင်ငံအသီးသီးမှာတရုတ်ခီးသွားတွေကိုပိတ်ပင်မှုရှိတယ်လို့တရုတ်နိုင်ငံကနေပြန်လာကြတဲ့နိုင်ငံသားတွေကဘာလက်ခီးသွားတွေကိုလည်းအထူးကြက်မတ်စစ်ဆေးနေတာပါကူးစက်မှုလူနာတချို့တွေ့ရှိထားတဲ့စင်ကာပူနိုင်ငံမှာတော့ February 10ရက်နေ့တောက်ကြနေ့မနေ့ကဒီကိုရိုနာဗိုင်းရပ်စ်ရောဂါဆိုရင်ဇာလိမ္မော်ရောင်အဆင့်စင်ကာပူအစိုးရကတတ်မှတ်လိုက်တဲ့အတွက်စင်ကာပူနိုင်ငံသားတွေကစားနပ်ရိက္ခာတောက်သုံးရည်နဲ့အခြေခံကျန်းမာရေးအသုံးဆောင်ပစ္စည်းတွေကိုကြိုတင်ဝယ်ယူစုဆောင်းနေကြပါတယ်။စင်ကာပူအစိုးရရဲ့ကျန်းမာရေးပညာပေးဆောင်ရွက်မှုတွေနောက်စင်ကာပူနိုင်ငံသားတွေပါဝင်စင်ကာပူရောက်မြန်မာနိုင်ငံသားတွေဘလို့မျိုးကျန်းမာရေးကြိုတင်ကာကွယ်မှုတွေလှုပ်ဆောင်နေပါသလဲ။ဒီကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်အပေါ်မှာရောဘလို့စိုးရင်ချက်တွေရှိပါသလဲဆိုတာကိုတော့စင်ကာပူနိုင်ငံရောက်မြန်မာနိုင်ငံသားကိုအောင်ဝင်းထွတ်ကအခုလိုပြောပါတယ်
အချင်းရဲ့တပင်းကြီးတို့တို့တရင်တွေထုတ်ပြန်ပေးနေတယ်။နောက်ပြီးတော့သူတို့ဒီစောင့်ကြည့်အဖွဲ့တွေလည်းပုံမှန်အတိုင်းပဲတရင်တွေထုတ်ပြန်နေတာတော့တွေ့ရပါတယ်။ဆိုရင်မို့ရှိလဲတော့အခုကတော့သူတို့ကတော့အာလိမ္မော်ရောင်အဆင့်ကိုကြောင်းကြောင်းလိုက်တာပေါ့လေ။ကြောင်းလိုက်တဲ့အခါကျတော့အဓိကတော့ကိုဆက်တဲ့သူတွေများလာတဲ့သဘောပေါ့။အဲ့ဒါကြောင့်မလို့အခုဒီရောင်ကြောင်းမှပေါ့ကျွန်တော်တို့တော့ဆိုရင်တာပေါ့ဗျာဟုတ်တယ်မလား။အော်ကျွန်တော်အခုပဲဇေယျကနေပြန်လာတာလမ်းနေအမအဲ့တော့ဒီဆိုရင်ကြောင်းမရှိပါဘူးဒါပေမဲ့တချို့ကတော့ဆိုရင်လည်းလူရှိတော့မနေ့ကအများကြီးဝယ်ကြတယ်လေအဲ့ဒါကြောင့်မို့သတင်းတွေဆက်လာတာပေါ့
တရုတ်နိုင်ငံကနေကူးစက်ပြန့်ပွားလာတဲ့ဒီကိုရိုနာဗိုင်းရပ်စ်မကူးစက်ရအောင်လို့တောင်ကိုရီးယားနိုင်ငံအစိုးရကျန်းမာရေးတာဝန်ရှိတဲ့သူတွေဘက်ကကိုရီးယားနိုင်ငံသားတွေအပါအဝင်ကိုရီးယားမှာနေထိုင်သူတွေကိုစနစ်တကျကျန်းမာရေးပညာပေးမှုတွေဆောင်ရွက်နေတယ်လို့ကိုရီးယားရောက်မြန်မာနိုင်ငံသားတွေကြားမှာလည်းဒီကိုရိုနာဗိုင်းရပ်စ်မကူးစက်ရအောင်ကြိုတင်ကာကွယ်နေတာပါကိုရီးယားကကိုစော်မိုးအောင်ကအခုလိုပြောပါတယ
်ဟုတ်တယ်ကိုရီးယားလူမျိုးတွေကသူတို့လူမျိုးတအားကူးစက်တာခင်ဗျာအခုဆိုကြဒီကိုရိုနာဗိုင်းရပ်စ်ပတ်သက်ပြီးတော့လေသတင်းများခဏခဏထုတ်လွှင့်ပေးနေလို့ကျန်းမာရေးဌာနကလည်းအချိန်ပြည့်ပေါ့နော်တကင်းတစ်ခုပေါ်လာတာနဲ့သတင်းသားသမားတွေနဲ့မင်းမြန်ပွဲတွေလုပ်တယ်ပြီးတော့ဒီယောဂပုံနဲ့ပတ်သက်ပြီးတော့ဘာတွေလုပ်တယ်နဲ့ဘာတွေကန်တယ်နဲ့နောက်လူတွေကဘာတွေဖြစ်နေလဲဘလို့နေထားတယ်ဘလို့ဖြစ်နေကြအောင်ဆက်တိုက်သူတို့ထုတ်လွှင့်ပေးနေတယ်လေလူတွေကဒီကလူတွေကလည်းအစိုးရပြောတိုင်းလိုက်ပြီးတော့လိုက်နာတာဖြစ်အတွက်ကိုယောဂကပေါ့နော်မြန်မာနိုင်ငံနဲ့ဆိုင်တော့တအားကြီးပြတ်နတ်မှုတော့မရှိဘူးလို့ကျွန်တော်မြင်နေရတယ်ခင်ဗျာ
မြန်မာနိုင်ငံရဲ့အိန္ဒိယနိုင်ငံလည်းဖြစ်တဲ့ထိုင်းနိုင်ငံအတွင်းမှာတော့ထိုင်းဆိုရဘက်ကကျန်းမာရေးပညာပေးမှုတွေဆောင်ရွက်ပေးနေတယ်လို့တန်းချီပြီးတော့ရှိနေတဲ့မြန်မာနိုင်ငံသားရွှေပြောင်းအလို့သမားတွေကြားကျန်းမာရေးပညာပေးမှုတွေကြိုတင်ကာကွယ်မှုတွေကတော့အားနည်းနေတော့မယ်ဖြစ်ပါတယ်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေကိုဂယုဆိုင်ကာကွယ်ကြဖို့ကိုလည်းထိုင်းနိုင်ငံဘန်ကောက်မြို့တော်ကမြန်မာအလို့သမားတွေရဲ့ကျန်းမာရေးကူညီဆောင်ရွက်ပေးနေတဲ့မတ်သက်သက်ဦးကအခုလိုပြောပါတယ်
ဟုတ်ကျမကတော့သတိပေးချင်တယ်ဘာလို့ဆိုတော့အလို့သမားတွေကအမှတ်တမဲ့ပေါ့နော်အမှုမဲ့အမှတ်မဲ့နေကြတယ်တကယ်ဆိုးရတဲ့အခါကျမှလည်းဖြစ်တော့မှပဲယောဂါဆိုးရတယ်ဆိုတော့သူတို့လက်ခံကြမယ်ပေါ့နော်အဲ့ဒါကြောင့်မို့လူအတင်ကိုသွားပြီးဆိုတာနဲ့ပေါ့နှာခေါင်းပိတ်ပေးရမယ်ပြီးရင်အတင်ကိုသွားပြီးလို့စနေရမှာရောက်တိုင်းလက်လက်ဆေးရမယ်ကုန်တိုက်တွေပါလေရောက်ခင်းလည်းလက်ဆေးရမယ်ကိုယ်အိမ်ကန်းကိုပြန်ရောက်ရင်လည်းအများအားလက်ဆေးရမယ် နောက်ပြီးတော့ရှိသေးတယ်အခုဖက်ဆက်နေကြတဲ့အလုပ်သမားတွေကဆေးရုံမှာဖြစ်နေကြတယ်လူတွေပေါ့နော်အဲ့တော့ဆေးရုံမှာလည်းယောဂတွေတွေရှိကြတဲ့အခါမှာဆေးရုံမှာရောက်နေတဲ့အလုပ်သမားတွေတန်းစီတဲ့အလုပ်သမားတွေကနှာခေါင်းပိတ်သိရမယ်ပေါ့နော်ကျွန်မကအဲ့ဒါကိုအထူးပြောခြင်းနဲ့နောက်ပြီးတော့ရှိသေးတယ်ဒီစံကောက်တစ်ခွင်မှာကအပတ်မန့်တို့နောက်ဟိုတယ်တို့နော်အဲ့ဒီမှာကြည့်တော့အရင်ကျဲခုသွားတဲ့နေရာမှာအလုပ်လုပ်တဲ့စံစီလို့ကမရှိတဲ့အိယာအိတ်ကင်းရှော်ပို့ပြီးတော့လောင်ဒရီရနေပြန်ပို့တဲ့အလုပ်သမားတွေအဲ့ဒီအလုပ်သမားတွေကလည်းအရန်ကြီးကြီးတယ်ဘာလို့အဲ့ဒီဧည့်သည်တွေတဲသွားတဲ့အဲ့အိယာအဝတ်စားဆောင်တွေကိုရှော်ဖို့ရတဲ့အခါမှာသူတို့အနေနဲ့လက်အိတ်နဲ့နှာခေါင်းပိတ်ပြီးတိတိကျကျသုံးဖို့လိုအပ်တယ်
တရုတ်နိုင်ငံနဲ့နယ်မြေချင်းထိစပ်နေတဲ့တရုတ်အင်ဂျင်ချင်းမြန်မာနိုင်ငံမှာတော့တရုတ်နိုင်ငံဝူဟန်နဲ့ယောဂကူးစက်မှုဖြစ်နေတဲ့ဒေသတွေကနေမြန်မာနိုင်ငံကိုရောက်လာတဲ့ခီးသွားတွေအနေနဲ့ဖျားခြင်းချောင်းဆိုးခြင်းအသက်ရှူကျက်ခြင်းစတဲ့ယောဂလက္ခဏာတွေဖြစ်ပွားခဲ့ရင်ဒါမှမဟုတ်ရက်ပေါင်း14ရက်အတွင်းမှာဒီယောဂလက္ခဏာတွေဖြစ်ပွားခဲ့ရင်လေးစိတ်ကျန်းမာရေးနဲ့နှိစက်ရကျန်းမာရေးဌာနတွေကိုအမြန်ဆုံးသတင်းပေးပို့ကြဖို့နှိုးဆော်တိုက်တွန်းထားတဲ့စာကိုရန်ကုန်ကိုဝင်ရောက်မဲ့နိုင်ငံတကာလေယာဉ်တွေပေါ်မှာလေးစိတ်ကျန်းမာရေးဌာနကွယ်ကျန်းမာရေးဝန်ကြီးဌာနကပေးဝေနေပါတယ်လက်တလောမှာတော့တရုတ်ရဲ့အိန်းကြီးချင်းမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်တန်ရလူနာတချို့တွေ့ရှိထားပြီးသူတို့မှာယောဂပိုးရှိမရှိဓာတ်ခွဲစစ်ဆေးနေပြီးတန်ရရှိတဲ့လူနာတချို့ကိုတော့စောင့်ကြပ်ကြည့်ရှုစစ်ဆေးကုသပေးနေပါတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကအချိန်နဲ့တပြေးညီသတင်းထုတ်ပြန်နေပါတယ်ရှင
်ရှင်းပြည်နယ်ဘလောဝမြို့နယ်နဲ့ရခိုင်ပြည်နယ်တွင်မြို့နယ်ရှစ်မြို့နယ်မှာအင်တာနက်ဆက်သွယ်ရေးတွေဖြတ်တောက်လိုက်တာဟာတကယ်ပဲလှုပ်ဆောင်တဲ့လှုပ်ရက်တခုလို့ကျွန်တော်တို့ VOE သောတာရှင်တွေအနေနဲ့ယူဆပါသလားအခုလို့အင်တာနက်ဆက်သွယ်ရေးဖြတ်တောက်တဲ့အဓိကရည်ရွယ်ချက်ကဘာဖြစ်မယ်လို့ရောယူဆကြပါသလဲဒီလိုဖြတ်တောက်တာကနေဘယ်သူတွေကြိုးရှိပြီးဘယ်သူတွေနစ်နာမယ်လို့ပြောနိုင်ပါမလဲအခုလာမယ့်စနေညတိုင်းရိုက်လီလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာတိုင်းရိုက်ပါဝင်ဆွေးနွေးခြင်းသူတွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမတိုင်ခင်ပို့ထားပေးပါကိုဆွေးနွေးကြတာကိုစာသားနဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook မှာလည်းမှတ်ချက်ရေးဆွေးနွေးနိုင်ပါတယ် VOA ရဲ့ဖုန်းနံပါတ်က1-232-382-999လေး email လိပ်စာက burmese@voanews.com Facebook က VOA Burmese News ဖြစ်ပါတယ်ခေါ်ဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
ဒီကနေ့စနေညတည်းလေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြသည်ရှင်အခုဆက်ပြီးတော့ရခိုင်ပြည်နယ်ဘက်ကစီရေးအခြေအနေကိုတင်ပြခြင်းပါတယ်မြန်မာစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်အေတို့ကြားမှာတော့ဒီကနေ့ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ရခုံးတိုင်းလို့ခေါ်တဲ့သမီးလာကျေးရွာဘက်မှာတိုက်ပွဲဖြစ်ပွားနေပြီးတော့ရွာအတွင်းနေတချို့မီးလောင်သွားတယ်လို့တပ်မတော်ဘက်ကပြောပါတယ်။ဒေသခံတွေကတော့တပ်မတော်ရေတပ်ဘက်ကပစ်ခတ်မှုကြောင့်မီးလောင်တာလို့ပြောပါတယ်။ဒါအပြင်ချင်းပြည်နယ်ပလဝနဲ့ရခိုင်ပြည်နယ်မင်းပြားကျောက်တော်မြို့ဘက်နေဘက်မှာလည်းဒီကနေ့တိုက်ပွဲတွေဆက်ပြီးဖြစ်ပွားနေဆဲဖြစ်တယ်လို့အေအေဘက်ကပြောပါတယ်။အသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါရခိုင်ပြည်နယ်ရတိတ်တောင်မြို့နယ်သမီးလရွာဒေရအခေါ်ရက်ခုံးတန်ရွာဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့ဒီမနက်မှာတိုက်ပွဲပြင်းထန်ဖြစ်ပွားနေပြီးရက်ခုံးတန်ရွာမီးလောင်သွားတယ်လို့အနောက်ပိုင်းတန်းစစ်တပ်နာချုပ်တပ်မတော်ပြောခွေရဘူမူကြီးဝင်းစော်ဦးကပြောပါရတယ
်။ရတိတ်တောင်ရဲ့မြောက်ဖက်ဟောရာရက်ခုံးတိုင်းတို့အာကာတောင်တို့ဘက်မှာတော့တိုက်ပွဲဖြစ်နေတာရှိတယ်။ရက်ခုံးတိုင်းဘက်ကဆိုအေအေကမြို့ရွာမှာထွက်ပြေးသွားတယ်။အခုမတန်းတပ်ဖို့အနေနဲ့ကျွန်တော်တို့ရိုက်ထားတယ်။အခုတော့အဲ့မှာတိုက်ပွဲဖြစ်နေတာရှိတယ
်။ဒီကနေ့ရတိတ်တောင်ဘက်ဖြစ်ပွားတဲ့တိုက်ပွဲအခြေအနေကိုတော့မသိရသေးပေမဲ့ရွာမီးလောင်မှုအခြေအနေကိုတော့အေအေပြောခွေရခိုင်တုခကအခုလိုပြောပါရတယ်။
မေယူမြေကျောင်းတစ်လျှောက်မှာအဲ့ဒီကမ်းရဲဒီဝေးရာကိုအကုန်လုံးသူတို့ဒီရန်သံပစ်ခတ်မှုတွေပစ်တဲ့အတွက်ကြောင့်မို့လို့တချို့ရွာတွေမှာဒီလက်နေကြီးကြီးထိပြီးတော့အိမ်တွေမီးလောင်တာတွေရှိတယ်လို့တော့သိရတာရှိတယ
်။ရက်ခုံးတိုင်ကသမီးလာရွာဟောင်းရွာသားသူကတော့မြမရေသားတင်ဘောကပစ်ခတ်လို့မီးလောင်တာလို့ပြောပါတယ်
။သမီးလာကိုမစစ်တင်ဘောတွေကနေဒီတနက်တင်နဲ့ပြစ်လို့ရော်တယ်မီးလောင်တော့တယ်ဒီနေ့ကတနာရီခွဲလောက်မှာပေါ့
ဒေသတွင်းလူမှုအဖွဲ့အစည်းတာဝန်ရှိသူကိုဘက်ကကတော့တမိလိုက်ရွာဆက်ပိုင်းမှာနှစ်ဖက်တိုက်ပွဲဖြစ်ပွားနေပြီလက်နေကြီးချရောက်လို့အိမ်ရှိအိမ်လောက်မီးလောင်သွားတယ်လို့ပြောပါတယ်တမိလိုက်ရွာဟောင်းမှာမြန်မာစစ်တပ်နဲ့အေအေအဖွဲ့တို့မကြာခဏဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ရွာသားတွေရွာကနေတင်းချောင်နေရတာကြာပြီးဖြစ်ပါတယ်ဒီကနေ့မှာချင်းမြင့်နဲ့ပလောင်ဝမြို့နယ်နဲ့ရခိုင်ပြည်နယ်မင်းပြားကျောက်တော်မြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားနေစေလို့အေအေပြောခွေရခိုင်တုခကပြောပါတယ်
ဒီနေ့ဒီ February လ6ရက်နေ့မှာဒီပလဲဝါမျိုးနဲ့မီးရှောင်းတားနာကဒီလက်နေကြီးစခန်းတဝိုက်ပေါ့နော်အဲ့ဒီမှာတော့တိုက်ပွဲတွေဆက်ပြီးတော့ဖြစ်နေတာတော့ရှိတယ်ရန်သူစီကနေပြီးတော့ KMI ကြောက်တချို့သိမ်းဆီးရမိတာတွေလည်းရှိတယ်ဒီနေ့ဒီမင်းပြားမျိုးနဲ့ဒီတိုင်းဘူကိုရဲ့အခြေပဲတောင်တန်းတွေမှာလည်းပဲတိုက်ပွဲဖြစ်တာရှိတယ်ဒီကြောက်တော်မျိုးနဲ့တင်းမာရွာနာတဝိုက်ပေါ့နော်ဘေးကဒီတောင်ကုန်းပေါ့အဲ့ဒီနေရာတွေမှာလည်းပဲတိုက်ပွဲတွေကတော့ဖြစ်နေတယ်ဗျ
ရခိုင်ပြည်နယ်မြို့တော်စစ်သွေးမြို့ရွှေမင်းကန်တရာနီးမှာဒီကနေ့မနေ့ပိုင်းကမိုင်းပါကွဲမှုတစ်ခုဖြစ်ပွားခဲ့တယ်လို့စစ်သွေးမြို့ခါဦးအောင်သေးကပြောပါတယ
်မနေ့ပိုင်းတဲ့မတော်ကပြန်လာတဲ့ရင်ထဲမှာပေါက်တယ်လို့တော့တင်ကြတယ်အဲ့တော့တော်လုံးများလိုက်တော့ဟိုနောက်ပိုင်းကလက်တွေပါဖိုက်ချလိုက်တယ်လေသူတို့ကတော့အထီးကဲမရှိဘူးလို့ပြောတယ်သူတို့ကလောလောဆယ်ဒီရင်ထဲမှာမိုင်းတစ်လုံးပွဲသွားတယ်နောက်နှလုံးကတော့မကွဲဘဲနဲ့ဒီတိုက်တွေ့တယ်လို့တော့တို့ပြန်တာတွေ့ကြမိုင်းရှင်လေးအဖွဲ့ပေါ့အဲ့နေရာကဘင်္ဂလားဒေ့ရှ်ကိုတော့နေတဲ့ပုံကြီးစီးစင်းတဲ့နေရာပေါ့နော်ရှင်မင်းရဲ့တိုက်ခတ်ဆိုတာလေ
အနောက်ပိုင်းတိုင်းစစ်သနာချုပ်တမတော်ပြောခွေရဘူမူကြီးဝင်းစော်ဦးကတော့စစ်သွေးမျိုးမိုင်းပေါက်ကွဲတာမှာထိခိုက်မှုမရှိဘူးလို့ပြောပါတယ်
ဟုတ်ပါဘူးဝေးရတယ်ပဲဖဲတာဘာဖြစ
်ဒီဘုံကွဲမှုမှာပယ်ဖွက်လက်ချက်ဆိုတာတိမပြုတ်နိုင်သေးပါဘူးအေးအေးပြောခွေရခိုင်တုခကတော့စစ်သွေးဘုံကွဲမှုအခြေအနေကိုမသိရသေးဘူးလို့ပြောပါတယ်ဒီကနေ့မှလည်းဘူတီတောင်မြို့နယ်ငလှိုင်းပြင်ကြေးရွာဘက်မှာလက်နက်တံကြားနေစဲဖြစ်ပြီးနေညကပြစ်ခတ်ခံရမှုမှာចောင်းသူကလေးငယ်သူထိခိုက်တံရရရှိခဲ့တယ်လို့ငလှိုင်းပြင်ရွာသားဦးစိန်ကျော်ကပြောပါတယ
်အခုပဲပြင်းနေတာရရဖက်ကိုနှမ်းပြင်းနေတာပဲဒီနေရာကိုခပတ်ပတ်နှမ်းပြင်းတာနေညကတော့ကျွန်တော်တို့ရွာကိုတေးတေးကြီးကိုပဲပြစ်တာနေညကနေနိုင်လို့ရှိနေတယ်ဒီပွဲလည်းမရှိဘူးရအပြန်လည်းခပတ်ပတ်ပြစ်တာလည်းမရှိဘူးမင်းမိတ္တကနေပြီးကပြတာချိတ်ဘုံကတော့တက်တူလေးတရားတော့တရားတော့လေသူမမင်းကမဆိုင်ရဲ့ဖြူအသက်ခဏနှစ်လောက်ရှိနေတယ်လို့လမ်းမငယ်တန်းရက်ရှားတော့လူတန်းရရရှင်းစီတကင်းရှားတော့
ဒီပြစ်ခတ်မှုမှာမြန်မာရေသားကနေပြစ်ခတ်တာလို့ဒေတာခန်တွေကပြောနေပေမဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တပ်မတော်ပြောခွေရဘူမူကြီးဝင်းစော်ဦးကတော့ကလန်းပြင်ကြေးရွာပဲစိုက်ပွဲဖြစ်တာမရှိဘူးလို့ပြောပါတယ်
ဟုတ်ကဲ့မြင်ပါလား။ဒါအဲ့ဟာဘာမှမကြောက
်ပါဘူး။ဖေဖော်ဝါရီလဇန်းကနေဒီကနေ့ထိချင်းမြင့်နယ်ပလက်ဝမြို့နယ်နဲ့ရခိုင်ပြည်နယ်တွင်တိုက်ပွဲတွေရက်ဆက်ဖြစ်ပွားနေတာပါ။ဒီတိုက်ပွဲဖြစ်စဉ်တွင်ဒေသခံရွာသားတွေထိခိုက်ဒဏ်ရာရရှိမှုတွေပုံမှုများပြားလာသလိုထောင်နဲ့ချီတဲ့ရတိတ်တောင်မြို့နယ်ရွာသားတွေကလည်းစစ်ပီးလွတ်ရာတိမ်းရှောင်နေရပါတယ်။တနည်းကြောကြာမြန်မာစစ်တပ်နဲ့အေအေတို့တိုက်ပွဲကြောင့်ပြီးခဲ့တဲ့လကစစ်ရှောင်36,000ကျော်ရှိနေသလိုဒီလအတွင်းထပ်မံတိုးပွားလာနေတယ်လို့ရခိုင်တိုင်းဒေသမျိုးနွယ်များအစည်းအရုံးတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
။နိုင်ကိုရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ VOA American အသံရဲ့ညနေပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။နောက်2နာရီကြာည9နာရီကနေ10နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်။အခုကြံနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်တက်လက်ပြောပြပေးပါရှင
်။ကိုရိုနာဗိုင်းရပ်စ်ကိုဆက်မှုကြောင့်အမေရိကန်နိုင်ငံသားတို့ရောဂါစတင်ပြန့်နှံ့ရာဝူဟန်မြို့မှာသေဆုံးသွားတယ်လို့တရုတ်နိုင်ငံပေကျင်းမြို့ကအမေရိကန်သံရုံးကဒီကနေ့အတည်ပြုပြောဆိုပါတယ်။အသက်60အရွယ်ရှိပြီဖြစ်တဲ့အမေရိကန်နိုင်ငံသားဖေဗရူလာ6ရက်နေ့မှာသေဆုံးသွားတာပါ။ဂျပန်နိုင်ငံသားတစ်ယောက်လည်းနမိုနီးယားအဆုတ်အောင်ရောဂါနဲ့ဝူဟန်မြို့မှာသေဆုံးခဲ့တာကလည်းကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်ပုံရပါမယ်လို့အတည်ပြုနိုင်ခြင်းတော့မရှိပါဘူး။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတဲ့တရုတ်နဲ့တခြားနိုင်ငံတွေအတွက်ရောဂါကာကွယ်တားဆီးရေးအတွက်အမေရိကန်ပြည်ထောင်စုကဒေါ်လာ300,000အကူအညီတွေပေးအပ်ခဲ့တာပါ။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ924ဦးနဲ့နိုင်ငံဒေသပေါင်း28ခုမှာတော့ရောဂါကူးစက်ခံရသူ3,000ခွဲလောက်ရှိသွားပါပြီ။ကိုရိုနာဗိုင်းရပ်စ်ကူးစက်နဲ့ယောဂါနဲ့ပတ်သက်ပြီးတော့စတင်ပြောကြားခဲ့လို့ပြီးခဲ့တဲ့လကတရုတ်ရဲတပ်ဖွဲ့ကဖမ်းဆီးခံလိုက်ရတဲ့တရုတ်ဆရာဝန်သေဆုံးသွားတဲ့အပေါ်မှာဟောင်ကောင်ပြည်သူတွေကြအကြီးကျယ်သောရထွက်ပြီးဝန်းနေနေကြပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်အခုဆိုရင်ကမ္ဘာတစ်ဝန်းသေဆုံးသူအရေအတွက်ဟာ920ကျော်သွားပြီးရှိခဲ့ပြီးတော့ဒီယောဂါနဲ့ပတ်သက်ပြီးတော့တရုတ်အစိုးရဖက်ကဖုံးမိထားတယ်လို့လည်းဟောင်ကောင်ပြည်သူတွေကပြစ်တင်ပြောဆိုနေပါတယ်။ဂျပန်နိုင်ငံယိုကိုဟာမားစစ်ကမ်းမှာတိချခွဲပြီးတော့ဆက်ကတ်ထားတဲ့အပျော်စီသင်္ဘောကြီးကခီးသည်တွေအနေနဲ့မယုံနိုင်လောက်ဆရာစိတ်ဖြစ်စီမိုရီစင်ခမှုတွေနဲ့ရင်ဆိုင်နေရမယ်ဆိုတာကိုသူ့အနေနဲ့နားလည်လက်ခံပါတယ်လို့ Princess Cruise အပျော်စီသင်္ဘောကုမ္ပဏီရဲ့ဒုတိယအမှုဆောင်ဥက္ကဋ္ဌကပြောပါတယ်ဒုတိယအမှုဆောင်ဥက္ကဋ္ဌကပဲ Rick Clory ကကုမ္ပဏီရုံးချုပ်ရှိရာကယ်လီဖိုးနီးယားပြည်နယ် Santa Clara ကနေဗီဒီယိုနဲ့ပြောခဲ့ပြီးတော့သူတို့ရဲ့ Twitter လူမှုစာမျက်နှာကနေမနေ့တောက်ကြနေကဖော်ပြထားတာဖြစ်ပါတယ်
စနေညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းချင်းချုပ်ကိုနန်းလောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာတပ်ဖက်အင်ဂျင်နီယာကတော့ Patrick DR ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA American တာရဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။နောက်2နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်း စောင့်မျှော်နားဆင်နိုင်ကြပါတယ် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington. Thank you.